အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကရှုံးနေပြီးရီပက်ဘလစ်ကန်ပါတီကဒေါ်နယ်ထရမ့်အနိုင်ရခဲ့ပြီးတဲ့နောက်မှာသမ္မတဂျိုးဘိုင်ဒန်ဒီကနေ့နိုင်ငံကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဝါရှင်တန်မြို့တော်အချိန်မနက်7နာရီမှာသမ္မတဘိုင်ဒန်မိန့်ခွန်းပြောကြားမယ်လို့အင်ဂျူရောကပြောပါတယ်။ပုံထုနေတော့ကတော့သမ္မတအဖြစ်ရွေးခံရတဲ့ဒေါ်နယ်ထရမ့်ကိုသမ္မတဘိုင်ဒန်ကဆက်သွယ်ခုံပြုစကားပြောကြားခဲ့ပါတယ်။သမ္မတကျန်းချိန်ပွဲလုံမဲ့2025ဇန်နဝါရီလ20ရက်မတိုင်ခင်မှာအာနာလွှဲပြောင်းရေးအဆင်ပြေအောင်လုပ်ပေးမယ်လို့လည်းကတိပေးခဲ့ပါတယ်။ Trump ကိုအင်ဂျီရောလာပြီးတော့အာနာလွှဲယူရေးကိစ္စတွေဆွေးနွေးဖို့သမ္မတ Biden ကဖိတ်ခေါ်ထားတယ်လို့ Trump အောင်နိုင်ရေးအဖွဲ့ဘက်ကပြောပါတယ်။ရွှေကောက်ပွဲမှာရှုံးနေခဲ့တဲ့ဒုသမ္မတ Kamala Harris ကတော့ American Democracy အတွက်အရေးကြီးတဲ့ရွှေကောက်ပွဲရလဒ်ကိုသူ့အနေနဲ့အလေးထားတယ်လို့ပြောကြားပြီးတော့သူရှုံးနေကြောင်းပို့ထုတ်နေတော့ကမိန့်ခွန်းပြောကြားခဲ့ပါတယ်။အမေရိကန်ဖွဲ့စည်းပုံကိုတည်ဆောက်ဆောင်တည်သူအနေနဲ့သူရှုံးနေကြောင်းလက်ခံပေမဲ့သူဆွဲကင်ထားရမှုတွေအတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဒုသမ္မတ Harris ဟာရွေးကောက်ပွဲအနိုင်ရ Trump ကိုဖုံးနဲ့ဆက်သွယ်ပြီးတော့ဂုဏ်ယူကြောင်းပြောခဲ့တယ်လို့ငြိမ်ငြိမ်ချမ်းချမ်းဒီအာဏာလွှဲပြောင်းရေးအရေးကြီးကြောင်းနဲ့အမေရိကန်အားလုံးအတွက်သမ္မတဖြစ်ဖို့အရေးကြီးကြောင်းဆွေးနွေးခဲ့တယ်လို့ Harris စီရင်ရေးအဖွဲ့ဘက်ကပြောပါတယ်ရှင်။